မေရိကန်ပြည်ထောင်စုမှမြန်မာစစ်ကောင်စီကိုစားပြောဆိုစည်းရုံးလော်ဘီလုပ်ပေးဖို့ငားယံထားသူအစ္စရေးကနေဒါနိုင်ငံသားအေရီဘန်မနာရှေကအခက်ကျင်းွေရယူရေးအခက်ခဲကြောင့်လော်ဘီလုပ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားတဲ့အကြောင်းဖိုက်တာသတင်းဌာနကမနေ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခါးမှုစီးနင်းနေရမြန်မာစစ်ဗိုလ်ချုပ်ကြီးတွေစီကပေးမဲ့အခက်ကျင်းွေကိုလက်ခံလို့မရတဲ့အတွက်မြန်မာကိုယ်စားအကျိုးဆောင်စီယုံပေးနေတဲ့လုပ်ငန်းတွေကိုရပ်နားလိုက်ပြီလို့ပြောပါတယ်။အေရီဘန်မနာရှေနဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့အခြေစိုက်သူ့ရဲ့ကုမ္ပဏီဖြစ်တဲ့ Dickens and Matson က9ရန်ကဒေါ်လာ1ပန်းနဲ့မြန်မာစစ်ကောင်စီကိုယ်စားအကျိုးဆောင်ပေးဖို့ပြီးခဲ့တဲ့မလကမြန်မာစစ်ကောင်ဆောင်တွေနဲ့စာချုပ်ချုပ်ဆိုထားတာပါ။ American Saudi Arabia အာရဗ်စပွားများပြည်တော်စု Israel နဲ့ Russia နိုင်ငံတို့အပြင်ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကိုကိုစားပြုပြီးပြောဆိုစည်းရုံးသွားဖို့သဘောတူငားယံထားတာဖြစ်ပါတယ်။ကုမ္ပဏီအနေနဲ့မြန်မာနိုင်ငံရဲ့အကျိုးစီးပွားတွေအတွက်မူဝါဒတွေအကောင့်ထဲပေါ်ဆောင်ရွက်ရမှာအထောက်အကူပြုသွားဖို့နဲ့တန်းပြည့်ရဲ့အခြေအနေမှန်ကိုကူညီရှင်းပြသွားမယ်အကြောင်းအမေရိကန်တရားရေးဌာနကိုတင်သွင်းတဲ့သဘောတူညီချက်မှတ်တမ်းတွေမှာဖော်ပြထားပါတယ်။ပိတ်ဆို့မှုတွေရုပ်သိမ်းတဲ့အခါမှာမြန်မာစစ်ကောင်စီဘက်ကပေးမဲ့ငားယံကအခက်ကျင်းတွေကိုသူ့အနေနဲ့လက်ခံနိုင်မှာဖြစ်ကြောင်းအေရီဘန်မနာရှေကပြောပါတယ်။မြန်မာစစ်တပ်ကိုစားအကျိုးဆောင်ပေးတဲ့လုပ်ငန်းဟာအမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုဥပဒေကိုချိုးဖောက်ရာရောက်နိုင်တယ်လို့တရားရေးဆိုင်ရာကြွမ်းကျင်သူတွေကပြောဆိုကြပါတယ်ခင်ဗျာ